မြန်မာစစ်သားတချို့စခန်းအသိမ်းခံရပြီးထိုင်းဘက်ကိုထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောလိုက်ပါတယ်။ထိုင်းနိုင်ငံနဲ့ဆက်နမှာရှိတဲ့မြန်မာစစ်စခန်းတစ်ခုကိုကရင် KNL တပ်နဲ့ PDF ပူးပေါင်းတပ်တွေသိမ်းလိုက်တာကြောင့်စစ်သားတချို့နေဆက်ဖြတ်ကျော်ထွက်ပြေးခဲ့တာလို့အနားမှာရှိတဲ့ဒေသခံတွေကပြောလိုက်တာပါ။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ထဲမှာရှိတဲ့ပူလူတူစခန်းကို KNU ကရင်မျိုးသားစီရင်တပ်ဖွဲ့နဲ့ပူးပေါင်းတပ်တွေဒီနေ့မနေ့စောကြီးမှာသိမ်းပိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်သား10ယောက်လောက်ကိုထိုင်းနိုင်ငံတန်ဆောင်ရင်မြို့နယ်ပဲထွက်ပြေးခဲ့ကြတယ်လို့ဒေသခံတွေကသီရိမြန်မာပိုင်းကိုပြောလိုက်တာပါ KNU နဲ့ပူးပေါင်းတပ်တွေဘက်ကပူလူတူစခန်းကို February ကိုမိုင်းတွေကစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီနေ့မနေ့3နာရီလောက်မှာတော့သိမ်းပိုက်နိုင်ခဲ့ပြီးစစ်စခန်းမှာခုခံနေကြတဲ့စစ်သားတွေကတော့ထိုင်းနိုင်ငံနယ်စပ်ကိုဖျက်ချော်ပြီးထွက်ပြေးသွားခဲ့ကြတာပါမြောက်ရီမြို့ကနေမိုင်50ဝန်းကျင်ဝေးတဲ့ပူလူတူစခန်းချပြီးစစ်သားတွေထိုင်းဘက်ကိုထွက်ပြေးရတယ်ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကကြိုးစားမေးမြန်းခဲ့ပေမဲ့အခုချိန်ထိမရခဲ့ပါဘူး။ KNU ရဲ့တပ်မ9နယ်မြေထဲမှာရှိတဲ့ဒီပူလူတူစခန်းသိမ်းပိုင်နေခဲ့မှုပေါ့ KNU ကရင်အမျိုးသားစီရင်ဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။2021ခုနှစ်ဆင်ဟနာသိမ်းပြီးပြည်တွင်းစစ်ပြန်ပြင်းထန်လာတာမှာစစ်တပ်ဟာနိုင်ငံရှိမြောက်ပိုင်းကစခန်းကြီးတွေဆုံးရှုံးခဲ့တာအပြင်နိုင်ငံရှိတောင်ပိုင်းကအခုလိုစခန်းတွေလည်းတဖြည်းဖြည်းလက်လွတ်နေရတယ်လို့စောင့်ကြည့်နေသူတွေကပြောပါတယ်ခင်ဗျာ။